အစ္စရေးကိုအမေရိကန်ကဆက်လက်ပံ့ပိုးမှုဟာဂါဇာစစ်ပွဲမှာပါလက်စတိုင်းရဲသားတွေနဲ့ဂါဇာဒေသခံတွေအစာအသောက်ရရှိအောင်လုပ်ပေးနေတဲ့စာနာမှုအကူအညီပေးနေသူတွေကိုအစ္စရေးဘက်ကနေဘလောက်ထိအကာအကွယ်ပေးနိုင်တယ်လဲဆိုတဲ့အပေါ်မူတည်နေလိမ့်မယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအစ္စရေးဝန်ကြီးချုပ်ဘင်နျာမင်နေတန်ယာဟုကိုကြားသာပရင်းနေမှာပြောကြားလိုက်ပါတယ်။ဂါဇာမှာနိုင်ငံတကာအကူအညီပေးရေးလှုပ်သား9ဦးအစ္စရေးတပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကဒီလိုလူသားချင်းစာနာမှုကူညီသူတွေကိုပြစ်ခတ်မိတာနဲ့အဲ့ဒီကအခြေအနေတွေဟာလက်ခံနိုင်စရာမရှိကြောင်းအစ္စရေးဝန်ကြီးချုပ်ကိုဖုန်းနဲ့ပြောကြားခဲ့တယ်လို့သမ္မတအင်ဗျူရောကထုတ်ပြန်ပါတယ်။ဒါအပြင်6လတိုင်းဝင်လာနေပြီဖြစ်တဲ့ဂါဇာစစ်ပွဲအများဆုံးအပြစ်ရပ်ပြီးအရသားတွေအကာအကွယ်ပေးရေးအတွက်ခြေလှမ်းသစ်စတင်ဖို့တောင်းဆိုခဲ့တယ်လို့လည်းဆိုပါတယ်။ဟောင်းဆောင်ဦးရဲ့နိုင်ဝဲကြားဖုန်းဆက်သွယ်ပြောဆိုမှုအတွင်သမ္မတဘိုင်ဒန်ကလူသားချင်းစာနာမှုအကူအညီပေးနေသူတွေဘေးကင်းဖို့ရသားတွေထိခိုက်မှုမရှိစေဖို့တိကျပြီးပြသခံပါတဲ့ကြေညာချက်တရက်ထုတ်ပြန်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြောင်းပြောပါရယ်။ဒါ့အပြင်အစ္စရေးဘက်ကနေဓာရီကိုချက်ချင်းလုံမလုံဆန်းစစ်ပြီးတော့အမေရိကန်ကအစ္စရေးဆိုင်ရာသူ့ရဲ့မူဝါဒကိုဆုံးဖြတ်သွားမှာဖြစ်ကြောင်းသမ္မတအင်ဗျူရောကသတင်းထုတ်ပြန်ခဲ့ပါရယ်။